မြန်မာအရေးနဲ့ပတ်သက်ပြီးငြိမ်းချမ်းစွာအပြေရှာနိုင်ဖို့အတွက်အာဆီယံကကြိုးပမ်းနေချိန်မှာအမေရိကန်နဲ့တရုတ်လိုအာဆီယံရဲ့မိတ်ဆွေတွေကမြန်မာအတွက်အကောင်းဆုံးနည်းလမ်းတွေရှာဖွေကူညီဖို့အတွက်စင်ကာပူဝန်ကြီးချုပ်လော်ရန့်စ်ဝန်းကပန်ကြားလိုက်ပါတယ်။အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေတက်ဖို့အတွက်လာအိုနိုင်ငံကိုတွားရောက်တဲ့စင်ကာပူဝန်ကြီးချုပ်ကစနေနေ့စင်ကာပူကိုမပြောင်းခင်သတင်းတောက်တွေကိုပြောခဲ့တာပါ။မြန်မာအကြက်တဲဖြည့်ရှင်ရဲ့အတွက်အကြမ်းဖက်မှုတွေရပ်ဆိုင်းဖို့နဲ့တွဲဆုံဆွေးနွေးဖို့ပါဝင်ဘုံသဘောတူညီချက်၅ချက်အာဆီယံကချထားပေမဲ့တိုးတက်မှုမရဘဲဖြစ်နေတာပါမြန်မာအရေးလိုတချို့ကိစ္စရပ်တွေဟာကာလတရှိဖြစ်ပွားတဲ့ပြဿနာမျိုးဖြစ်ပြီးဒါမျိုးကိုတိုက်ရိုက်တန်းပြီးတော့ဖြေရှင်းလို့မရတဲ့အတွက်အချိန်ပေးရဖို့ပြောကြားခဲ့ပါတယ်ဒီလိုပြောတဲ့အတွက်အာဆီယံကလက်လျှော့ပြီးဘာမှမလုပ်ဘဲနေတာမျိုးမဟုတ်ဘဲအပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေထိတွေ့ဆက်ဆံမှုတွေဖြစ်လာအောင်ဆက်ကြိုးစားရမှာဖြစ်ပြီးငြိမ်းချမ်းတဲ့အဖြစ်ထုတ်နိုင်ဖို့အတွက်အာဆီယံကလုပ်နေကြောင်းအာဆီယံရဲ့မိတ်ဆွေအမေရိကန်နဲ့တရုတ်လိုနိုင်ငံတွေကပါမြန်မာအတွက်နီလန်းကူးပြီးရှာပေးကြဖို့လဲတောင်းဆိုခဲ့တာဖြစ်ပါတယ်